တကယ်လို့ရုရှားတပ်တွေကယူကရိန်းရှေ့ပိုင်းကဘောက်မြို့ကိုထိတ်ချုပ်နိုင်ခဲ့ရင်လဲဒါဟာပဋိပက္ခကိုအလဲပြောင်းဖြစ်စေတဲ့တိုက်ပွဲမဟုတ်ဘူးလို့ American ကာဝေးဝန်ကြီး Wright Austin ကမနစ်တနင်္လာနေ့ကပြောလိုက်ပါတယ်။မဟာဗျူဟာနဲ့စစ်စီရဲ့တန်ဖိုးထက်သင်္ကေတသဘောဆောင်တဲ့တန်ဖိုးပဲပို့ပြီးရှိပါလိမ့်မယ်လို့ဂျော်ဒန်နိုင်ငံခီးစင်မှာသတင်းလောက်တွေကို Wright Austin ကပြောခဲ့တာဖြစ်ပါတယ်။ဒါပေမဲ့ယူကရိန်းစစ်ကောင်းဆောင်တွေကတော့ဘန်ဘုတ်မြို့မှာခုခံစစ်ဆက်လက်ဆင်နွှဲပြီးယူကရိန်းတပ်တွေရဲ့အနေအထားကိုပိုပြီးခိုင်မာအောင်လုပ်ဖို့အစည်းအဝေးမှာဆုံးဖြတ်လိုက်ကြောင်းသမ္မတဗိုလိုဒီမာဇယ်လန်စကီရဲ့ရုံးကတနင်္လာနေ့မှာသတင်းထုတ်ပြန်လိုက်ပါတယ်။နိုငယ်တဲ့တပတ်မတိုင်ခင်တုန်းကတော့ဘတ်မုတ်မြို့ကနေယူကရိန်းတပ်တွေကဆုတ်ခွာပြီးမြို့ရဲ့အနီးအနားမှာနေရာပြန်ယူမယ်လို့သမ္မတဇယ်လန်စကီရဲ့အကြံပေးကပြောခဲ့ပါသေးတယ်။ရုရှားကအီရန်လို့ဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပြီး15စင်းအနက်က13စင်းကိုပစ်ချခဲ့တယ်လို့ယူကရိန်းစစ်တပ်ကမနေ့တနင်္လာနေ့မှာပဲပြောပါတယ်။ရုရှားကာကွယ်ဝန်ကြီးစာဂျေရှိုးကူကမာရီယိုပေါင်းမြို့ပြန်လည်တည်ဆောက်ရေးကိုကြီးစုဖို့တောင်းအပ်ခဲ့တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကဒီချိန်မှာပဲထုတ်ပြန်ပါတယ်။ဒါပေမဲ့ဘယ်ချိန်တုန်းကတောင်းခဲ့တယ်ဆိုတာကိုတော့တိတိကျကျပြောမထားပါ